ဆီးရီးယားနိုင်ငံကပြည်ရင်းစစ်ကိုအဆုံးသတ်ဖို့အပြေရှာတဲ့ဂျာမနီနိုင်ငံရဲ့ဒီနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကျင်းပနေချိန်မှာပဲဆီးရီးယားမှာအပြေရဖို့ရုရှားကကန့်လန့်လိုက်ပါတယ်ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးဂျနေဒီကစ်တလော့ဖ်ကမလာတရနေ့မှာစပြီးတော့အပြစ်ခတ်ရဖို့ကမ်းလှမ်းလိုက်တာပါဆီးရီးယားမှာသမ္မတဘရှာအဲအာဆက်ကိုဖျောက်ချဖို့ကြိုးစားနေတဲ့သဘုံနေနဲ့အစိုးရအဖွဲ့တွေကြားတိုက်ပွဲတွေအပြင် IS တွေနဲ့တိုက်ပွဲတွေကြောင့်၅နှစ်အတွင်းလူပေါင်း2,000ခွဲကျော်သေဆုံးခဲ့တာဟာနှစ်ပေါင်းများစွာအတင်ကမ္ဘာပေါ်ကလူသားတွေအပေါ်အကြီးမားဆုံးကပ်ဘေးဆိုက်ရောက်မှုကြီးလည်းဖြစ်ပါတယ်ရုရှားနိုင်ငံဟာသမ္မတအဆက်အစိုးရကိုထောက်ခံပြီးဆီးရီးယားမှာ IS တွေကိုချေမှုန်းဖို့လေကြောင်းတိုက်ခိုက်မှုတွေလုပ်နေပေမဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတွေကတော့အဲ့ဒီလေကြောင်းတိုက်ခိုက်မှုအများစုဟာအာဆက်အစိုးရကိုဆန့်ကျင်တိုက်ခိုက်နေတဲ့အလဲအလတ်သဘောထားဝါဒီသဘုံတွေကိုပြတ်မှတ်ထားတာဖြစ်တယ်လို့ပြောဆိုကြပါတယ်။မကြသေးခင်တုန်းကတော့အလက်ပိုမျိုးကိုရုရှားတွေကဘုံကျဲတိုက်ခိုက်တာကြောင့်ကုလသမဂ္ဂဦးဆောင်တဲ့ငင်းငယ်ရွှေနေပွဲကနေသဘုံတွေကထွက်ခွာလာခဲ့ပါတယ်ခင်ဗျာ။